မြန်မာနိုင်ငံပေါ်ချမှတ်ထားတဲ့စစ်ပွားရေးဒဏ်ခတ်မှုတွေကိုအမေရိကန်ပြည်ထောင်စုကရုပ်သိမ်းပေးမယ်လို့ကြေညာခဲ့ပြီးတဲ့နောက်ပိုင်းမြန်မာနိုင်ငံအရေးအမေရိကန်အောက်လွှတ်တော်အမတ်များအဖွဲ့ခေါင်းဆောင်တွေဖြစ်ကြတဲ့နယူးယောက်ပြည်နယ်ဒီမိုကရက်တစ်ပါတီအောက်လွှတ်တော်အမတ်ဂျိုးခရိုလီနဲ့အိုဟိုင်ယိုပြည်နယ်ရီပက်ဘလစ်ကန်ပါတီအောက်လွှတ်တော်အမတ်စတီဗ်ချာဘော့စ်တို့ဟာကြေညာချက်ထုတ်ပြန်ခဲ့ကြပါတယ်။တိုးတက်မှုတွေရှိလာတဲ့အတွက်ဒဏ်ခတ်မှုတွေကိုရုပ်သိမ်းပေးလိုက်ပေမဲ့ဒါဟာမြန်မာနိုင်ငံမှာရှေ့မတိုးနောက်မဆုတ်ခြေနေမျိုးဖြစ်နေတာကိုထောက်ခံအားပေးမဲ့သဘောမျိုးမဟုတ်ဘူးလို့ဆိုပါတယ်။မြန်မာပြည်သူတွေအပေါ်လူခွင့်ရချိုးဖောက်မှုတွေအဆုံးသတ်စေဖို့နဲ့နိုင်ငံရေးနဲ့အုပ်ချုပ်ရေးမှာစစ်တပ်ရဲ့ပါဝင်ပတ်သက်မှုတွေအဆုံးသတ်စေဖို့မြန်မာစစ်တပ်အပေါ်အမေရိကန်ပြည်ထောင်စုကဆက်လက်ဖိအားပေးရမှာဖြစ်တယ်လို့လည်းဆိုပါတယ်။ဒါကြောင့်အမေရိကန်မြန်မာစစ်ဘက်ဆက်ဆံရေးတွေကိုပုံမှန်ပြန်လုပ်ဖို့အချိန်မတန်သေးဘူးလို့လည်းအောက်လွှတ်တော်အမတ်တွေဖြစ်ကြတဲ့ခရိုလီနဲ့ချာဘော့စ်တို့ဟာကြေညာချက်မှာပြောဆိုခဲ့ပါတယ်။အလားတူနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံခဲ့ပြီးတဲ့နောက်အောက်လွှတ်တော်နိုင်ငံသားရေးရာကော်မတီဥက္ကဋ္ဌအက်ဒ်ရိုက်စ်ကနေထုတ်ပြန်ခဲ့တဲ့ကြေညာချက်ထဲမှာလည်းဒေါအောင်ဆန်းစုကြည်ရဲ့ဒီမိုကရေစီနဲ့စစ်ပွားရေးပြုပြင်ပြောင်းလဲမှုကြိုးပမ်းချက်တွေကိုအတိအမှတ်ပြုလေးစားကြောင်းပြောဆိုခဲ့ပေမဲ့ NLD အစိုးရအနေနဲ့မြန်မာနိုင်ငံအတွက်မျှော်လင့်ချက်တွေကိုဆောင်ကျဉ်းပေးနိုင်ခဲ့ပေမဲ့လည်းရိုဟင်ဂျာလူနည်းစုတွေပေါ်ခွဲခြားဆက်ဆံမှုတွေနဲ့ပတ်သက်ပြီးစိုးရိမ်နေဆဲပဲလို့အောက်လွှတ်တော်နိုင်ငံသားရေးရာကော်မတီဥက္ကဋ္ဌ Advice ကကြေညာချက်မှာဖော်ပြထားပါတယ်။တစ်ချိန်တည်းမှာပဲမြန်မာနိုင်ငံမှာဒီမိုကရေစီအတွင်းကူးပြောင်းရေးအတွက်ဒေါအောင်ဆန်းစုကြည်ရဲ့ကြိုးပမ်းမှုတွေကိုကျေနပ်အားရမှုရှိပေမဲ့တိုင်းပြည်တွင်းကလူမောင်ခိုမှုပြဿနာနဲ့ပတ်သက်လို့တင်ပြဆွေးနွေးရမှာဒေါအောင်ဆန်းစုကြည်ကလက်မခံချင်တဲ့သဘောနဲ့တုံ့ပြန်ခဲ့တာဟာအံ့ဩစရာဖြစ်ရတဲ့အကြောင်းထင်ရှားတဲ့အထက်လွှတ်တော်မတ်ဘော့ကော်ကာကပြပိုခဲ့တဲ့ထုတ်ပြန်ချက်ထဲမှာပြောဆိုခဲ့တယ်လို့ Reuters သတင်းကဖော်ပြထားပါတယ်။